တရုတ်နိုင်ငံနဲ့အာဖရိကနိုင်ငံတွေကြားမှာအလုသမားရေးမကျေလည်မှုတွေရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်တဲ့ပြဿနာတွေဟာသူ့အဆိုနှစ်ဖက်ကြားကြီးထွားလာနေတဲ့အဖို့ထစ်တွေရဲ့လက္ခဏာပဲလို့တရုတ်ဝန်ကြီးချုပ်လီခင်ကျွင်းကပြောပြီးတော့အာဖရိက၄နိုင်ငံခီးစဉ်အတွက်ပီကင်းမြို့ကနေပြီးတော့ထွက်ခွာသွားပါတယ်အာဖရိကနိုင်ငံတွေမှာအလုပ်လုပ်နေတဲ့တရုတ်ကုမ္ပဏီတွေအနေနဲ့ဒေတာရဲ့စီးမြင်ဥပဒေကိုလိုက်နာပြီးတော့ဒေတာရဲ့ရက်ရွာအတိုင်းဝန်းနဲ့ပတ်ဝန်းကျင်ရဲ့အကျိုးစီးပွားကိုတာဝန်ယူမှုရှိကြဖို့ဒီကနေ့တင်းငွေတွေနဲ့ခီးမဆခင်ထုတ်ပြန်တဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်။သက်ဆိုင်ရာအာဖရိကနိုင်ငံတွေအနေနဲ့လည်းဈေးကွက်ဆိုင်ရာစီးမြင်တွေကိုခိုင်မာအောင်လှုပ်ဆောင်ပြီးတော့တရုတ်ကုမ္ပဏီတွေရဲ့တရားဝင်အခွင့်အရေးတွေနဲ့အကျိုးစီးပွားပြီးတော့အလုပ်သမားတွေရဲ့ဘေးကင်းလုံခြုံရေးတို့ကိုအကာအကွယ်ပေးဖို့လည်းတရုတ်ဝန်ကြီးချုပ်ကတောင်းဆိုသွားပါတယ်။တရုတ်ဝန်ကြီးချုပ်လီဟာတပတ်ကြာသူ့ရဲ့အာဖရိကခီးစဉ်အတွင်းမှာအီသီယိုးပီးယား၊နိုင်ဂျီးရီးယား၊အန်ဂိုလာနဲ့ကင်ညာနိုင်ငံတို့စီသွားရောက်မှာဖြစ်ပါတယ်ရှင်။